ဗိုင်းရပ်စ်ပိုးသည့်မြို့ကနေဖြစ်ပေါ်နေတဲ့တရုတ်နိုင်ငံလေပိုင်းဝူဟန်မြို့မှာယောဂဘိုကူးဆက်ခံရသူနောက်ထပ်4ဦးတိုးလာတဲ့ကြောင်းဒေသဆိုင်ရာကျန်းမာရေးတာဝန်ရှိသူတွေကစနေနေ့မှာပြောပါတယ်။အဲဒီဒေသကနေအမေရိကန်ပြည်ထောင်စုကိုရောက်လာတဲ့လေယာဉ်စီးခီးတွေကိုအမေရိကန်လေဆိပ်သုံးခုမှာစပီးစမ်းသပ်စစ်ဆေးတဲ့နေ့မှာပဲအခုလိုယောဂဘိုကူးဆက်ခံရသူထပ်တိုးတဲ့သတင်းထွက်လာတာပါ။စနေနေ့အထိဆိုရင်ယောဂဘိုကူးဆက်ခံရသူပေါင်း45ယောက်ရှိပြီး9ယောက်ကဆိုရင်ရပါတယ်။15ယောက်ကိုစေယုံကစေဝင်ပေးလိုက်ပြီးဖြစ်ပြီးတော့ကျန်းလူတွေအခြေအနေကတည်ငြိမ်လာပြီလို့ဝူဟန်စီးပင်းတရားကျမ်းမာရေးကော်မရှင်ကပြောပါတယ်။ဒီယောဂဘိုးကြောင့်သေဆုံးသူကတော့2ယောက်ရှိသွားပါပြီ။ဝူဟန်ဒေသပြည်ပြက်ကလာတဲ့ကြီးတွေမှာယောဂလက္ခဏာရှိမှရှိစစ်ဆေးဖို့အတွက်ဆန်ဖရန်စစ္စကို၊နယူးယောက်နဲ့လော့စ်အိန်ဂျလိစ်လေဆိပ်တွေမှာဝန်ထမ်းအရေအတွက်တရားချထားမယ်လို့အမေရိကန်ယောဂထိန်းချုပ်ကာကွယ်ရေးဌာန CDC ကတောက်ကြနေမှာပြောပါတယ်။ဝူဟန်ကနေတိုက်ရိုက်ပြန်လာတဲ့ဒါမှမဟုတ်ဝူဟန်မှာလေရင်ပြောင်းစီလာတဲ့ခီးတွေတွေကိုအဓိကထားပြီးစစ်ဆေးကြမှာပါအခုပြောင်းလာသူတို့များဟာဝူဟန်မြို့အစင်ကြီးဘုံဒေသကအစားအစာရောင်းတဲ့ဈေးတစ်ခုမှာအလိုလိုခဲ့သူတွေဒါမှမဟုတ်အဲ့ဒီကိုသွားခဲ့သူတွေဖြစ်တယ်လို့တရုတ်ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်ထိုင်းနိုင်ငံက2ဦးနဲ့ဂျပန်နိုင်ငံက1ဦးလို့လည်းရောဂါဘိုးကူးဆက်ခံထားရပြီးအဲ့ဒီလူတွေဟာဝူဟန်ကိုသွားပြီးတဲ့နောက်ဖြားနာကြတာလို့ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်ဒီဗိုင်းရပ်စ်ပိုးဟာတရိတ်ဆန်ကနေလူကိုကူးစက်တာလို့ကျန်းမာရေးတာဝန်ရှိသူတွေကယူဆထားပါတယ်။လူချင်းကူးစက်နိုင်တဲ့အဆင့်တိရောက်ပြီလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။ CDC တာဝန်ရှိသူတွေကတော့အကန့်အသတ်နဲ့ပဲလူချင်းကူးစက်နိုင်ခြင်းရှိတယ်ဆိုတဲ့အချက်အချို့တွေ့ထားတယ်လို့ပြောပါတယ်။သိပ္ပံပညာရှင်တွေကတော့ဗိုင်းရပ်စ်ပိုးဟာပိုပြီးအန်ဒရယ်ကြီးတဲ့အဆင့်ကိုအသွင်ပြောင်းသွားနိုင်ခြင်းရှိနေတယ်လို့ပြောပါတယ်။